in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2018ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။တော့ညဝင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်းညာပါမယ်အမေရိကန်ပြည်တော်စုပန်ဆယ်ဗေးနီးယားကဂျူးဖျားကြောင့်ပြစ်ခတ်ခံရမှုအတွင်း12ဦးသေဆုံးရပြီး6ဦးဒဏ်ရာရပါတယ်ငြိမ်းချမ်းရေးဆွေးနွေးမှုတွေကနေခဏနားမဲ့အကြောင်း KNU ကဒေါအောင်ဆန်းစုကြည်ချန်စာပေးပို့လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာငြိမ်းချမ်းရေးပေါ်ဆောင်တဲ့လုပ်ငန်းစဉ်တွေမှာလုံလောက်တဲ့အချိန်လိုအပ်တယ်ဆိုပြီးအစိုးရစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေရဲ့တွေ့ဆုံပွဲတွေကို KNU လက်နက်ကိုင်အဖွဲ့ကလောလောဆယ်မှာတက်ရောက်နိုင်ခြင်းရှိအောင်မှာမဟုတ်ဘူးဆိုတော့ဒီသတင်းသုံးသပ်ချက်မှာတော့
ဒီ KNU ဥက္ကဋ္ဌကနေပြီးတော့စနာပီစီဥက္ကဋ္ဌကောင်ဆယ်ကြီးချင်းစီကိုပေးတဲ့စာအရာကိုချိန်နေဆိုရင်ငင်းငင်းလုံလောက်တဲ့ဟာအင်မတန်မှမဆိုးရင်ရတဲ့ဒီအခါမျိုးနောက်ယုံကြည်မှုအင်မတန်မှနေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါလေ
။ဒါဒီအကြောင်းသတင်းဆက်သွယ်မေးမြန်းချက်ကိုသတင်းနေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
။အမေရိကန်ပြည်တော်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဖတ်မြို့ကဂျူးဖျားကြောင့်တစ်ခုမှာမနေ့တုန်းကဝတ်ပြုဆူတောင်းခြင်းအတွင်တနတ်သမားကဒီဂျူးတွေအလုံးတေးကြရမယ်လို့အော်ဟစ်ပြီးမြင်းမြန်ပြစ်ခတ်တာကြောင့်12ဦးသေဆုံးခဲ့ရပါတယ်တိုက်ခိုက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တဦးအပါအဝင်6ဦးထံရရရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပြီးဒီထဲကအရက်သား2ဦးရဲ့အခြေအနေကစိုးရိမ်ရတယ်လို့လည်းပြောပါတယ်အမေရိကန်ပြည်တော်စုအတွင်းဂျူးတွေကိုတိုက်ခိုက်မှုတဲမှာတော့အခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်နိုင်တယ်လို့လည်းဂျူးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောဆိုထားပါတယ်အကြမ်းဖက်မှုကြောင့်ဒေသုံထိခိုက်ဒဏ်ရာရသူတွေကိုလေးစားမှုပြသတဲ့အနေနဲ့အောက်တိုဘာလ31ရက်နေ့အထိအမေရိကန်ဆိုးရအဖွဲ့အစည်းတွေအလုံးကအလံတွေကိုတိုင်တပွဲရှော့ချလွှင့်တင်မှုအမေရိကန်သမ္မတအင်ဘူရောကညွှန်ကြားထားပါတယ်။အခုပြစ်ခတ်မှုကိုလည်းအမုန်းတရားအခြေခံနဲ့ယာစွန့်မှုအဖြစ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဥဆောင်ပြီးစုံစမ်းစစ်ဆေးနေပါတယ်။ဖမ်းဆီးထားတဲ့တနတ်သမားကတော့ Pittsburgh မြို့တောင်ပိုင်းနေအသက်46နှစ်အရွယ် Robert Bower ဖြစ်ပြီးတနတ်ထံရယူရရထားပေမဲ့အခြေအနေကောင်းတယ်လို့ Pittsburgh မြို့အများပြည်သူလုံခြုံရေးဆိုင်ရာညွှန်ကြားရေးမှူး Wendell Hisrich ကပြောဆိုထားပါတယ်။ Bower ကတော့အကြမ်းဖက်မှုလက်နက်ကိုင်တိုက်ခိုက်မှုအမေရိကန်ရဲ့ပြည်သူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်မှုအပါအဝင်ယာစွန့်မှုဆိုင်ရာဆွဲချက်29ခုနဲ့အစိုးရရှေ့နေတွေကဆွဲချက်တင်ထားပါတယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကိုဝေဖန်တဲ့သူတွေစီပောက်ကွဲစေတဲ့ပစ္စည်းတွေပါတဲ့ပါဆယ်တို့အနည်းဆုံး73ထုတ်ပေးပို့ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့တောက်တာနေကဖမ်းဆီးခံထားသူတို့ကိုပထမဆုံးအကြိမ်ရုံးထုတ်တော့မှဖြစ်တယ်လို့ရဲအစည်းအဝေးကိုကူကားပြီးတော့သတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။Florida Pine Venture Money ထိုင်တဲ့အသက်56နှစ်အရွယ် Caesar Seyok ကိုဒီလနေ့မှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲအယားရှိတဦးကိုကိုးကားပြီးတော့ CBS ရုပ်သံသတင်းဌာနကဖော်ပြပါတယ်။ Miami မှာရှိတဲ့ပြည်တော်စုတရားသူကြီးရှေးမောက်ဒီအမှုကိုဒီလနေ့မှာကြားနာစစ်ဆေးမှာဖြစ်တယ်လို့ CBS သတင်းဌာနကပြောပါတယ်။ရဲအယားရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြခဲ့တဲ့ AP သတင်းမှာတော့ Seyok ကို Florida မှာရှိတဲ့မူလတရားရုံးမှာအရင်ဆုံးရုံးထုတ်မှာဖြစ်ပြီးတော့အိမ်နောက်ပေါက်ကွဲစီတက်တဲ့ပစ္စည်း12ခုတည်းက5ခုကိုရှာဖွေသိမ်းဆည်းရမိခဲ့တဲ့ညယောက်ကပြည်ထောင်စုတရားရုံးမှာဆွဲချက်အမှုတွေကိုစီဇာစေယောက်ကဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့ဆိုပါတယ်ရဲရရှိနေနဲ့စေယောက်အပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့ပြောခွင့်မရှိတဲ့အတွက်အမိမဖော်လို့သူတဦးအနေနဲ့သတင်းဌာနတွေကိုပြောကြားခဲ့တာဖြစ်ပါတယ်ဇေစုနေနဲ့ချီပြီးရာဇဝတ်မှုတွေကျူးလွန်မှုမှတ်တမ်းတွေရှိခဲ့သူလည်းဖြစ်တဲ့စေယောက်ကစရိုက်ကနေဘုံတွေကိုတပတ်ကြာပြပိုးခဲ့တဲ့ကြံစီမှုနဲ့ဆက်ဆက်နေတဲ့ဆွဲချက်၅ခုကိုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
မာလီနိုင်ငံမှာမနေ့စနေနေ့ကတိုက်ခိုက်မှု2ခုအတွင်းကုလသမဂ္ဂငြိမ်းချမ်းရေးဒိန်တပ်ဖွဲ့ဝင်2ဦးကြာဆုံးရပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်တင်ဘူးတုဒေသရင်းကဘားရွာထဲမှာကုန်တင်ကားကြီးတွေနဲ့လက်နက်ကင်တွေကဒုံးကျည်တွေဆက်တနတ်တွေတခြားဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကိုကုလငင်းချမ်းရေးဒိန်တက်တွေတွန်းလှန်ခဲ့ရတယ်လို့ငင်းချမ်းရေးဒိန်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုထားပါတယ် ဘော်ကီနာဖာဆိုကငြိမ်းချမ်းရေးထိန်တပ်ဖွဲ့ဝင်နှစ်ဦးကြာဆုံးပြီးအများအပြားလက်ထံရရပါတယ်။မာလီနိုင်ငံမော့ပတစ်ဒေသတွင်းကခွန်းနားမှာငြိမ်းချမ်းရေးထိန်တပ်ဖွဲ့တွေရဲ့ရှင်နှန်းကဘုံဘော်ကနေဖြတ်တန်းမောင်းနှင်ခဲ့ပြီးတဲ့နောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်မှာတော့တိုဂိုနိုင်ငံကငြိမ်းချမ်းရေးထိန်တပ်ဖွဲ့ဝင်တော်များများထံရရခဲ့ပါတယ်။ဘဲအဖွဲ့ကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံထားတာတော့မရှိပါဘူး။ဒါပေမဲ့လည်းအခုတိုက်ခိုက်မှုတွေကအယ်ခိုင်တာနဲ့အဆက်ဆက်ရှိတဲ့အဖွဲ့တွေရဲ့တိုက်ခိုက်မှုနဲ့ဆင်တူနေပါတယ်။ဒီတိုက်ခိုက်မှုတွေအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးသုံးနှုန်းရှုတ်ချထားပြီးအခုလိုငြိမ်းချမ်းရေးထိန်တပ်ဖွဲ့တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာဆိုရင်နိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လည်းသတိပေးထားပါတယ်ရှင်။
ဘဇုတ်ပြည်သူတွေဟာသပ္ပရတကူရွေးချယ်တင်မြှောက်ဖို့အတွက်ဒီကနေ့မှမဲယုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ဘဇုတ်ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာလက်ရသောဝါဒီကိုစလေလောင်းဂျာဘိုဆိုနာရိုကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်လာနိုင်တယ်လို့အကဲခတ်တွေကတော့ပြောပါတယ်။သူ့ရဲ့ပြိုင်မဲ့တွေကတော့တကယ်လို့သာလက်ရသောဝါဒီကိုစလေလောင်းကိုသာရွေးချယ်ခဲ့မယ်ဆိုရင်ဒါဟာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဘရာဇီးလ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုချိန်းချောက်လာနိုင်မယ်ရှိတယ်ဆိုပြီးတော့ပြောပါတယ်။ဒီရွေးကောက်ပွဲမှာလူကြိုက်များပြီးတော့ရှေ့ကနေဥဆောင်နေတဲ့ဘရာဇီးလ်တော်အမတ်ဘိုဆိုနာရိုကတော့သူ့ရဲ့ရန်လိုတဲ့ပြုမှုတွေသဘောထားကွဲစီတဲ့အမြင်တွေကြောင့်သူ့ကိုအပူပိုင်းဒေသထရမ့်ဆိုပြီးတော့ခေါ်ကြပါတယ်။ဘရာဇီးလ်ကြီးတဲ့ဗိုလ်ကြီးအောင်တူဖြစ်တဲ့ဘိုဆိုနာရိုဟာ1964ကနေ85အထိဘရာဇီးလ်စစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်မှာချီချူးပြောဆိုတာလိင်လူဆုံးမဲ့သူတွေလူမဲတွေအမျိုးသမီးတွေအပေါ်မှာထိုးနှက်ပြောဆိုလို့ရှိတာကြောင့်ဝေဖန်ခံသူတူလည်းဖြစ်ပါတယ်။မကြသေးခင်ကကောက်ခဲ့တဲ့လူလူစစ်တမ်းတွေမှာတော့ဘိုဆိုနာရိုနဲ့သူ့ရဲ့ Social Liberal Party ကထောက်ခံမှု59ရာခိုင်နှုန်းရတာပြီးတော့ပြိုင်ဘက် Fernando Haddad ရဲ့လက်ဝဲစွန်းအလုံသမားပါတီက43ရာခိုင်နှုန်းရတာပါတယ်။လက်ဝဲစွန်းအလုံသမားပါတီဟာ2003ကနေ2016ခုနှစ်အထိဘရာဇီးလ်နိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲကတော့ဒုတိယနဲ့နောက်ဆုံးဆင့်ရွေးကောက်ပွဲဖြစ်ပြီးတော့အောက်တိုဘာ9ရက်နေ့ကကျင်းပခဲ့တဲ့ပထမအကြိမ်မှာတော့ဘိုဆိုနာရိုက46ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာအရင်ဆုံးလက်မှတ်ရေးထိုးခဲ့ကြတဲ့တရင်သားလက်နက်ကိုင်အဖွဲ့တွေတဲကကရင်အမျိုးသားအစိုးရယုံ KNU ကလက်ရှိချင်းပမဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်လိုက်ပါတယ်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့လက်မှတ်ထိုးပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ထံကိုပေးပို့လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလယ်ပိုင်းကကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်များရဲ့တီးသန့်ဆွေးနွေးပွဲသဘောတူညီချက်ကို KNU အဖွဲ့တွင်သဘောတူညီချက်အရရေးဆွေးနွေးဖို့အချိန်လိုအပ်တာကတကြောင်။နောက်ငင်းချမ်းရေးလုပ်ငန်းစဉ်မှာအဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အခုလိုဆိုင်းငံ့ရတာလို့လည်းပေးစာထဲမှာဖော်ပြထားပါတယ်။မနေ့စနေနေ့နေဆွဲနဲ့ဒေါက်ဆန်းစုကြည်ထံလိမ့်မှုပေးပို့တဲ့စာကို KNU ဘက်ကတရားဝင်မထုတ်ပြန်မိမယ်လို့လူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာဖြစ်ပါတယ်။အစိုးရဘက်ကတော့ဒီအပေါ်မှာတစုံတရာမှတ်ချက်ပေးတုံ့ပြန်ထားတာမရှိသေးပါဘူးရှင်။
ကျွေးမိတွေပေးချေဖို့ပြဿနာနဲ့ရင်ဆိုင်နေရတဲ့ပါကစ္စတန်နိုင်ငံကိုအကူအညီပေးဖို့အတွက်ပါကစ္စတန်ဆိုးရဘက်ကအမေရိကန်ဒေါ်လာ6ဘီလီယံပန်ကြားချက်ကို RS ဆော်ဘားများပြည်ထောင်စု UAE နိုင်ငံကစဉ်းစားနေချိန်မှာပဲတရုတ်နိုင်ငံကပါကစ္စတန်နိုင်ငံကိုငွေကြေးထောက်ပံ့ပေးသွားဖို့စီစဉ်နေပါတယ်။ငွေပမာဏဘလောက်ဆိုတာကိုတော့အတိအကျသတ်မှတ်ထားခြင်းမရှိဘူးလို့လည်းပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Imran Khan ဟာပါကစ္စတန်နိုင်ငံနဲ့နှီးစပ်တဲ့မဟာမိတ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံစီကနေအမေရိကန်ဒေါ်လာ6ဘီလီယံကျော်ချက်ချင်းအကူအညီရယူနိုင်ခဲ့ပြီးရပိုင်းအတွက်မှာပဲအခုလိုမျိုးမျှော်လင့်ထားတဲ့ငွေကြေးအကူအညီပေးဖို့သတင်းလည်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တိုင်းပြည်ရဲ့အရန်ငွေဟာအမေရိကန်ဒေါ်လာ10ဘီလီယံထက်လျော့နေလာနေတာကြောင့်ပါကစ္စတန်နိုင်ငံဟာနိုင်ငံသားငွေအရေးပေါ်လိုအပ်နေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့ပြည်တွင်းနဲ့ပြည်ပပေးစရာတွေကိုပေးချေနိုင်ဖို့အတွက်အမေရိကန်ဒေါ်လာ12ဘီလီယံအရေးတကြီးလိုအပ်နေတယ်လို့ဝန်ကြီးချုပ်အမရန်ခမ်းရဲ့အဆိုအရကခန့်မှန်းပါတယ်ဝန်ကြီးချုပ်အမရန်ခမ်းဟာတရုတ်နိုင်ငံဘေကျင်းမြို့ကိုတော့လာမယ့်နိုဝင်ဘာ2ရက်နေ့ကနေ5ရက်နေ့အထိပထမဆုံးအကြိမ်ဖြစ်တဲ့တရုတ်ဝင်ခီးစဉ်ဖြစ်သွားအောင်မှာဖြစ်ပြီးတော့အဲ့မှာတရုတ်သမ္မတရှီကျင်းဖြင့်ဝန်ကြီးချုပ်လီခချန်တို့နဲ့တွေ့ဆုံသွားဖို့အစီအစဉ်ထားပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်ဟာပါကစ္စတန်နိုင်ငံကိုငွေကြေးအကူအညီပေးဖို့ကိစ္စနဲ့ပတ်သက်ပြီးသတင်းကောက်ကြားမှာဖြစ်တယ်လို့အစ္စလာမဘတ်မြို့မှာရှိတဲ့တရုတ်သံတမန်တွေကတော့ကြေညာခဲ့ပါတယ်ခင်ဗျာ
မနေ့စနေနေ့ကဖွင့်တဲ့ American Power Board ထီစုကြီးပောက်တဲ့လက်မှတ်နှစ်ဆောင်ထွက်ပေါ်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ စုကြည်ဒေါ်လာတန်း950လောက်ရမယ်ပါဝါဘောထီစုကြည်ကိုတော့အမေရိကန်ထီစုကြည်တမိုင်းမှာစရုပ်ထမြောက်စုကြည်အကြီးဆုံးထီစုကြည်ဖြစ်ပါတယ်ထီစုပေါက်တဲ့လက်မှတ်နှစ်ဆောင်ကတော့နယူးယောက်နဲ့အိုင်အိုဝါပြည်နယ်တို့ကရောင်းလိုက်တာလို့တာဝန်ရှိသူတို့ကပြောပါတယ်ပါဝါဘောထီလက်မှတ်တစ်စောင်ကို2ဒေါ်လာနဲ့ရောင်းပါတယ်ပြီးခဲ့တဲ့သတင်းပတ်ကဖွင့်ခဲ့တဲ့ဒေါ်လာတန်း1500မီဂန်မီလီယံထီစုကြီးကိုတော့တောင်ကယ်ရိုလိုင်းနာပြည်နယ်ကပေါက်သွားပါတယ်ဒါပေမဲ့ထီပေါက်တဲ့သူဘယ်သူလဲဆိုတော့မသိရသေးပါဘူးရှင
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးအသင်းဖြစ်တဲ့ Leicester City အသင်းပိုင်ရှင် Wichar ရဲ့ရဟယာစနေနေ့က Leicester အသင်းရဲ့ကားရဲ့နားတဲ့နေရာမှာပြတ်ကျသွားခဲ့ပါတယ်စနေနေ့က Leicester နဲ့ West Ham တို့ပွဲပြီးတနားလောက်အကြာမှာကွင်းကနေပြန်တက်သွားပြီးချင်းစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားတာဖြစ်တယ်လို့ Britain သတင်းမီဒီယာတွေကဖော်ပြပါတယ်ရဟင်ပြကြတဲ့အထက်မှာအသင်းပိုင်ရှင်ဝီချိုင်းပါသွားတယ်လို့မိသားစုနဲ့နှီးဆက်တဲ့သူတွေကိုကူးကားပြီးတော့ဗြိတိန်နိုင်ငံက BBC သတင်းမှာဖော်ပြပါတယ်ဒါပေမဲ့ဝီချိုင်းဒီထဲမှာပါမပါဆိုတာကိုတော့ Leicester အသင်းဘက်ကရောဝီချိုင်းရဲ့ Game Power International ကုမ္ပဏီဘက်ကပါပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်တချို့သတင်းတွေမှာတော့ရဟင်ဟာကွင်းကနေပြန်တက်ပြီးပြီးချင်းမှာပဲရဟင်ရဲ့အနောက်ဘက်ကမလဲတာကနေထိမ့်ချုပ်လို့မရပဲပြကြသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်အခင်းဖြစ်ဖြစ်ပြီးပြီးချင်းမှာပဲအဲ့နားမှာရှိတဲ့ရတဟုတ်နှစ်ယောက်ကရဟယင်မန်ကိုခွဲပြီးအထက်မှာရှိတဲ့သူတွေကိုကယ်တင်ဖို့ကြိုးစားခဲ့ပေမဲ့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်ကယ်တင်လို့မရခဲ့ဘူးလို့လည်းဆိုပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာVOA ရအခုထုတ်လွှင့်တဲ့အစီအစဉ်ကို bambis.voanews.com မှာလည်းတရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။အပြစ်ခတ်ရစည်လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအနေနဲ့လက်တော်ကျင်းပမဲ့အစည်းအဝေးတွေမှာပါဝင်မှုကိုယာယီရဆိုင်ထားမယ်ဆိုပြီးဒေါန်ဆန်းစုကြည်ကိုလိမ့်မှုပြီး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောကိုတိုင်လက်မှတ်ထိုးထားတဲ့စာကိုပေးပို့လိုက်ပါတယ်။အဓိကကတော့အပွဲစီရဲ့ငင်းငိမ့်လုပ်ငန်းစဉ်ပေါ်ဆောင်မှုအလုံးတညီညွတ်တဲ့ပါဝင်ရေးလုံလောက်တဲ့အချိန်ကာလလိုအပ်တဲ့အတွဲလို့အကြောင်းပြထားပါတယ်။ဒီကြီးညာချက်နဲ့ပတ်သက်လို့ KNU ဘူဌာနချုပ်ကတော့ဒါဟာသူတို့ဘက်ကပေးပို့တဲ့စာဖြစ်တယ်ဆိုတာကိုအတိအပြုပြောကြားပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။အခုလို KNU ရဲ့ထုတ်ပြန်ချက်ဟာလက်ရှိအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်လက်မှတ်ထိုးပြီးနောက်ယုံကြည်မှုတည်ဆောက်စေအခြေအနေဖော်ဆောင်နေတဲ့ငင်းငယ်လုပ်ငန်းစဉ်တွေအတွက်စိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကတုံ့တက်ပါတယ်မဆုမွန်ကစူးစီးတင်ပြထားတာပ
ါအမျိုးသားပြည်လဲတင်ပြရေးတဲ့ရင်းချမ်းရေးဗဟိုဌာနဥက္ကဋ္ဌဒေါက်ဆာစုကြည်ကိုလိမ့်မှုတက်ပြီး KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့လက်တလောချင်းမမဲ့အစည်းအဝေးများတက်ရောက်ပါဝင်မှုကိုယာယီဆိုင်ကကြောင်း KNU ကရင်အမျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ကိုရိုင်းလက်မှတ်ရေးထိုးပြီးတော့2018ခုနှစ်အောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ပေးပို့လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15-16တို့ကဒေပီတော်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်ထက်ကိုင်အဖွဲ့အစည်းတွေရဲ့တည်သက်အစည်းအဝေးကသဘောတူညီချက်တွေကိုအဖွဲ့အစည်းတွေးပြန်လည်ချပြဆွေးနွေးဆုံးဖြတ်ရမှာဖြစ်လို့အားလုံးရဲ့နားလည်သဘောတူညီမှုကိုရယူဖို့လိုတယ်ဆိုတာစာမှာဖော်ပြထားပါတယ်။ဒီလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်မှုမှာအဖွဲ့တစ်ခုလုံးတကြီးတညွတ်တဲ့ပါဝင်နိုင်ဖို့လုံလောက်တဲ့အချိန်ကာလတစ်ခုယူဖို့လိုအပ်တဲ့အတွက်လက်တလောကျင်းပမဲ့အစည်းအဝေးတွေမှာ KNU အဖွဲ့အစည်းရဲ့ပါဝင်မှုကိုယာယီရဆိုင်ထားမဲ့အကြောင်းအသိပေးပါတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌကိုရိုင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုလိုမျိုးဒေါက်ဆန်းစုကြည်ကိုဥတီပြီးတော့ပေးပို့လိုက်တဲ့ KNU ရဲ့ထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးတော့အခြေအတည်ဖြစ်စရာညှိခုံဆွေးနွေးမှုတွေနဲ့ယုံကြည်မှုတည်ဆောက်နေရစေတပ်မတော်လက်ထက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ကြားလျှောက်လှမ်းနေတဲ့ရေးကြရေးလုပ်ငန်းစဉ်ရဲ့စိုးရိမ်စရာကောင်းတဲ့အချိုးအကွေတစ်ခုဖြစ်တဲ့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရံမျိုးသိန်းကရှုပ်ပြင်ပါတယ်
။အစိုးရရဲ့ရေးကြရေးလုပ်ငန်းစဉ်မှာအင်မတန်မှအရေးကြီးတဲ့အချိုးအကွေတစ်ခုကိုမြင်ပါတယ်။အဲဒါလက်ရှိပေါ့လေလုံငန်းရေးတိုင်းက RCSS ကထုတ်ပြန်တဲ့ကြေညာချက်အရာကိုဒီနေ့ KNU ဥက္ကဋ္ဌကနေပြီးတော့ NRPC ဥက္ကဋ္ဌကောင်ဆယ်ဆုကြီးစီကိုပေးတဲ့စာအရာကိုကြည့်နေဆိုရင်ရေးကြရေးလုပ်ငန်းစဉ်ဟာအင်မတန်မှဆိုးရင်ရတဲ့အနေအထားမျိုးတော့ယုံကြည်မှုအင်မတန်မှနေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါတယ်။အဲ့ဒီတည်းကြောင့်မလို့အစိုးရနဲ့တက်မတော်အနေနဲ့ဒီနည်းနည်းပုံမှန်ဖြစ်လို့အချိန်ကုန်ပြည့်စုံနိုင်လို့ဆိုရင်တိုင်းမန်ကနေတိုင်းကိုစီးလို့ယုံကြည်မှုတည်ဆောက်ရေးကိုဒီကအချိန်ကုန်မြင့်ပြီးတော့ဆောင်ရွက်နိုင်လို့အရေးကြီးတယ်လို့သုံးသပ်ပါတယ်။
တရေသာဆရာဦးစီသူအောင်ရကတော့ဒါဟာပြီးခဲ့တဲ့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတပ်မတော်တို့ကြားထိပ်သီးဆွေးနွေးပွဲတွေအတွင်မကြေမလည်ဖြစ်ခဲ့ရမှုရဲ့နောက်ဆက်တွဲခရက်အဖြစ်ရှုပြင်ပါတယ
်အဓိကကတော့ဟို ဆိုဒီစီဝဲအခွင့်မိခေါ်မှာအဲ့ဒီတက်မြောကာကွယ်ဦးကြီးချုပ်ရဲ့မိခေါ်ရဲ့နောက်ဆက်တွဲတရက်လို့ထင်တယ်လေအဲ့တော့သူတို့ပြန်လာပြီးတဲ့အခါကျတော့ KU ကအဲ့မှာအစိုးရအမှ statement တစ်ခုထုတ်တယ်ဟိုတစ်ခုပြီးတော့တက်မြောဟိုကိစ္စကိုကြိုင်လာအောင်လို့ပါဝင်နေပြီးတော့ဒီတက်မြောတိဆောက်မလဲဆိုတဲ့ဥစ္စာတွေအားလုံးဆွေးနွေးပြီးတော့မှဟိုတကတပါးနဲ့ထည့်မယ်ဆိုတာကိုကြည်ညာချက်အရင်ထုတ်ပြန်တယ်သူတို့ချက်ချာထွက်ပေါ်လာတာကတော့ KU ရဲ့ရှင်ပြီးချုပ်ဘူဂျိုကြီးတော်ကြော်နေရဲ့နောက်ဒုစီဒီကျောဆော့ဘောကျော်ဟဲ့အထူးလျောက်ကနေပြီးတော့မှအင်တာဗျူးလုပ်ပြီးတော့မှအဲတဘောတာထုတ်ပြန်တာရှိတယ်အဲတမရကာကွယ်ဦးကြီးကျောပြောထားတဲ့ဟာကိုခြေပတာပြောဆိုတာတွေအပါအဝင်ခေယူအနေနဲ့အခုနောက်ပိုင်းစူးလို့ပေါ်နေတာလည်းပတ်သက်ရဲ့ကိုယ့်ဖွဲ့ထဲမှာဟိုတီဗီတစ်ချာပြန်ပြီးတော့မှအားလုံးညီညီပေါ့နော်တိုင်းလေးစူးလို့ဒူရဲဆိုတာကိုလည်းချက်ပြောထားတယ်အဲဒီဥစ္စာရဲ့နောက်ဆက်တွဲအနေနဲ့အဲသူတို့ဖွဲ့ထဲမှာစူးလို့ဒူလို့အခုလိုဟိုရာကြီးရက်ဆိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုကဒေါက်ဆန်းစုကြည်ကိုလိမ့်မူပြီးတော့မှဒီဥက္ကဋ္ဌကိုယ်တိုင်လက်မှတ်ထိုးတာဆိုတော့ဒီငိမ့်ရဲ့ရဲ့နောက်ဆက်တွဲဘယ်လိုများအကျိုးတက်ရောက်မှုတွေရှိလာနိုင်မလဲဦးစီတော်မြင
့်တက်ရောက်မှုကတော့ရှိတာပဲရှိတယ်ဆိုတာကအခုထိပ်ပြီးအစီအဝေးပြီးသွားတဲ့အခါကျတော့ခေယူတစ်ခုတည်းမဟုတ်ဘူးလေတစ်ခါက RTSS ကလည်းဒီကြေညာချက်တွေထုတ်ကြတယ်ရှိတယ်အဲ့ဒီထဲမှာလည်းဒီလိုခေယူနဲ့အလားတူသဘောတွေပါတယ်အပြီးတော့မှတကယ်လက်ထဲမှာလည်းဒီအဒီအကျဆက်ဥပ္ပထဘောဘူဂျိုကြီးရွှေ့ဆိုရင်လည်းဒီအင်တာဗျူးတွေလုပ်ပြီးတော့မှသူရဲ့သဘောထားအမြင်တွေပေါ်ပြလာတာရှိတယ်။အဲ့ဒီမှာလည်း KU ကအဲ့ဒီဘူဂျိုကြီးတွေအဲ့ဒီပြောတဲ့ပုံစံနဲ့လည်းနည်းနည်းလေးရှင်းပြတယ်။အဆိုရခါကျတော့ဒီနေ့လေးလေးတွေမှာတော့ဒါတစ်ဖက်ကသဘောထားတစ်ခုကိုဆုတ်ကင်ထားတယ်တစ်ဖက်ကလည်းဒီလိုသဘောထားဆုတ်ကင်ထားတယ်ဆိုတော့ဟိုနည်းနည်းလေးမိဆက်မှုကဟိုတိတ်မတွေ့ရဘူးပေါ့နော်။အဲ့ဒီသဘောမျိုးကတော့မြင်ရပါတယ်။
အခုလိုမျိုး KNDU အပါအဝင်အပြစ်ရလက်ပတ်ထိုးထားတဲ့အဖွဲ့အစည်းတို့ရဲ့ဒီရပိုင်းတွေးထုတ်ပြန်ကြေညာချက်တွေတိုင်းရင်းသားကောက်ဆောင်တွေရဲ့လက်ရှိနိုင်ငံရေးအပေါ်မှာရှုပ်ရည်သုံးသပ်ချက်မိန့်ခွန်းတွေအရာကတော့တိုင်းရင်းသားလက်ထက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားဖော်ဆောင်တင်စဲရင်းချရေးလုပ်ငန်းစဉ်ပေါ်တက်ရောက်မှုရှိတဲ့စိုးရိမ်စရာအတေထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ကြတာဖြစ်ပြီးတော့သုံးဦးသုံးပတ်ကြားခိုင်ပါတဲ့ယုံကြည်မှုတိဆောက်နိုင်ဖို့ကိုလည်းအရေးတကြီးလိုအပ်နေပြီဆိုတာကိုရှုပ်ရည်သုံးသပ်ကြပါတယ်ရှင်
အဆူမွန်တင်ပြခဲ့တာပါအခုတော့နိုင်ငံကသတင်းလွှာတွေကိုဆက်တိုက်တင်ဆက်ပါမယ်အာဖဂန်နစ္စတန်ကဘာမျန်ပြည်နယ်မှာပထမအဆုံးအနေနဲ့အမျိုးသမီး15ဦးကိုမိုင်းပုံရှာဖွေရှင်းလင်းရေးအတွက်တင်နန်းပေးခဲ့ပြီးသူတို့ရဲ့ရဲစွမ်းတပ်တိကိုထုတ်ဖော်ပြသဖို့အစဉ်သင့်ဖြစ်နေပါပြီဆာဖာဘာမျန်ဒီပေးပို့တဲ့သတင်းလွှာကိုတော့မမ်းမြသစင်အောင်ပြောပြမှာပ
ါဘာမျန်ပြည်နယ်အလဲပိုင်းမှာအမျိုးသမီး15ဦးဟာဒိမတ်နိုင်ငံမိုင်းဘုံရှင်းလင်းရေးအဖွဲ့ကပေးတဲ့မိုင်းဘုံဖယ်ရှားရှင်းလင်းရေးတင်နန်းကိုတက်ရောက်ခဲ့ပြီးဖြစ်ပါတယ်။တင်နန်းတက်ရောက်ခဲ့တဲ့နိဘတ်ဟာဆာနီကအခုလိုပြောပါတယ
်။ခုတ်မအမနိုင်စက်ဒေါက်တာခေါနုံမရှ်တောက်ရှူ
တယ်။ကျမတို့မိုင်းဘုံနဲ့ပောက်ကွဲစေတတ်တဲ့လက်နက်ခဲယံတွေရှင်းလင်းရေးနည်းလမ်းတွေကိုတင်ကြားချရပါတယ်။ကျမတင်နန်းတက်ပြီးတဲ့နောက်မှာအမျိုးသမီးတွေနဲ့ကလေးတွေကိုမိုင်းဘုံအနေနဲ့ပညာပေးကြပါတယ်။နိုင်ငံရဲ့ဘယ်နေရာမှာမဆိုတာဝန်ထမ်းဖို့ကျမအစဉ်သင့်ဖြစ်နေပါပြီ။မြေမြုပ်မိုင်းရှိတဲ့နေရာတွေကိုသတိထားမိဖို့တင်နန်းပေးထားခြင်းမရှိတဲ့အတွက်အမျိုးသမီးတွေနဲ့ကလေးငယ်တွေအသေးပြောက်များနေရတယ်လို့ဆိုပါရယ်အခုလိုတင်နန်းပေးထားတာကြောင့်အမျိုးသမီးမြေမြုပ်မိုင်းရှင်းလင်းသူတွေဟာကိုယ်တိုင်လုံခြုံစိတ်ချရမှုကိုခံစားရတယ်လို့မိမိဝမ်းကျင်မှအန္တရာယ်ရှိပောက်ကွဲစေတတ်တဲ့လက်နက်ခဲယံရှင်းလင်းရေးလှုပ်ဆောင်နိုင်တော့မှာဖြစ်ပါရယ်ဒီအပေါ်မှာတင်နန်းသူနီဂျီဘာကာစီမီကအခုလိုပြောပါရယ
်
မြေမြုပ်မိုင်းတွေကိုဘလို့ရှာပြီးအမှတ်အသားလုပ်ထားမလဲဆိုတာကိုသင်ယူရပါတယ်ကျန်နေတဲ့မြေမြုပ်မိုင်းတွေကိုအန္တရာယ်ကင်းကင်းဖယ်ရှားဖို့နီလန်းတွေကိုလည်းကျမတို့သင်ယူသွားဖို့အစီအစဉ်ရှိပါတယ်မိုင်းရှင်းလင်းရေးကိရိယာအမျိုးမျိုးနဲ့ဒီကိရိယာတွေကိုစနစ်တကျဘလို့သုံးစွဲရမလဲဆိုတာကိုလည်းသင်ယူသွားမှာပါ
ဆယ်စုနှစ်များစွာကြာမြင့်လာတဲ့စစ်ပွဲအတွင်းနိုင်ငံတွင်းမှာပောက်ကွဲစေတတ်တဲ့ပစ္စည်းတွေအန္တရာယ်ကကျေးလက်ပြည်သူတွေကိုလွတ်မြောက်စေဖို့အပြင်အမျိုးသမီးတွေအတွက်အလုပ်ကိုင်ခွင့်လန်းဖန်တီးပေးလိုတဲ့ရည်ရွယ်ချက်နဲ့ဒီလိုလရှိတင်နန်းပေးရတာဖြစ်တယ်လို့ဒိမတ်မိုင်းဘုံရှင်းလင်းရေးအဖွဲ့တင်နန်းနှိပြယာရှိရိုအီချီရှိက VOA ကိုပြောပါတယ
် Women is a symbol of the peace
အမျိုးသမီးတွေဟာငြိမ်းချမ်းရေးပြယုံလို့ထင်ပါတယ်အမျိုးသားတွေရဲ့အကြမ်းဖက်ရက်စက်ချမ်းကြုတ်မှုတွေကြောင့်စိတ်ပျက်စရာအခြေအနေဖြစ်နေရတဲ့လူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေကဒီလိုမိုင်းမုံရှင်းလင်းလှုပ်ဆောင်နိုင်တာဟာအရေးပါတဲ့လုပ်ရဖြစ်တယ်လို့ထင်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံဟာတာလီဘန်အကြမ်းဖက်အဖွဲ့အရေးအောက်ကလွတ်မြောက်ပြီးတဲ့နောက်အမျိုးသမီးတွေဟာအလုပ်သမားတူအင်အားမှပါဝင်နိုင်ဖို့နဲ့နိုင်ငံဝန်ထမ်းဖို့တက်တက်ကြွကြွပါဝင်လာကြတာကိုတွေ့ရပါတယ
်။မမ်းများစစ်စင်အောင်ပြောပြခဲ့တာပါခင်ဗျာ။အခုတခါနားဆင်ရမှာကအမေရိကန်ပြည်ထောင်စုLos Angeles နဲ့ San Francisco မြို့တွေကိုအထူးပြုပြီးတော့ဖောက်လုထားတဲ့လိုင်ကောင်းတဲကနေဒီမိနစ်30အတွင်းတယောက်သွားနိုင်ဖို့ဆိုတဲ့မြေအထားနဲ့ SpaceX ကုမ္ပဏီတည်ထောင်သူ Elon Musk ရဲ့2023ကစိတ်ကူးစိတ်တမ်းဖြစ်ပါတယ်။အဲ့လိုစိတ်ကူးတွေလက်တွေ့အကောင့်ထဲပေါ်ဖို့တဖြည်းဖြည်းနှီးဆက်လာပါပြီ။ဒီအကြောင်းနဲ့ပတ်သက်လို့ Genia Delo ပြပို့တဲ့သတင်းလှော်ကိုနန်းလောင်တင်ပြမှာပါ။
ဂျမန်အင်ဂျင်နီယာကျောင်းသားအဖွဲ့ World Hyperloop ကဖန်တီးတည်ထွင်ထားတဲ့ဒီရင်ကလေးဟာတနအီမိုင်300နုံပြည့်စွဲနိုင်ပါတယ်။ဒီအမြန်နှုန်းဟာ Los Angeles မှာတတိယအကြိမ်လာရောက်ရှင်ပြိုင်တဲ့ World Hyperloop အဖွဲ့ရဲ့စံချိန်သစ်အမြန်နှုန်းလည်းဖြစ်ပါတယ်။ဒီပြိုင်ပွဲကိုကမ္ဘာနေရာပေါင်းစုံကအဖွဲ့ပေါင်း600ကျော်လာရောက်ရှင်ပြိုင်ပေမဲ့အဖွဲ့20ကသာနောက်ဆုံးအထိနေတက်ရောက်နိုင်ပါတယ်။ဒါပေမဲ့လည်းဒီထဲကမှအဖွဲ့3ဖွဲ့ကသာ1ကီလိုမီတာရှိတဲ့လေဟာနဲ့ပိုက်လုံထဲစမ်းသပ်နိုင်တဲ့အမြန်နှုန်းတွေရှိကြပါတယ်။ပြိုင်ပွဲရဲ့အဓိကသတ်မှတ်ချက်ကယင်းရဲ့အမြန်နှုန်းဖြစ်ပါတယ်။ World Hyperloop အဖွဲ့ဝင် Florin Janki ကသူ့ရဲ့တီထွင်မှုကိုအခုလိုရှင်းပြပါတယ်။
We tried different designs, so one big motor, two big motors, one or two big motors on the same shaft. That was also a pretty cool idea.
ဒီနေ့ဒီဇိုင်းပုံကိုကျွန်တော်တို့ပြောင်းလိုက်ပါတယ်။အရင်ကပုံစံဒီမှာမော်တာတစ်လုံးသုံးတာ၊ဝင်ရိုးတစ်ဖက်တစ်ချက်မှာမော်တာနှလုံးသုံးတာမျိုးတွေပါ။အဲ့ဒါတွေကကောင်းတဲ့အကျဉ်းဉာဏ်တွေပါ။ဒါပေမဲ့အလေးချိန်နဲ့ဆွမ်းအောက်ကိုချိန်ဝင်ရှာညှိတဲ့နေရာမှာဒီမော်တာငယ်လေးတွေကတိတ်ကောင်းတာကိုတွေ့ရပါတယ်။ဒါကြောင့်ဒီနေ့တိုင်စမ်းကြည့်တော့အကောင်းဆုံးဖြစ်နေတာကိုတွေ့ရပါတယ
်။မျောမှန်းမထားတဲ့အခက်အခဲတွေနဲ့လည်းသူတို့ရင်ဆိုင်ခဲ့ရတာပါ။အဲ့ဒီအခက်အခဲစင်ကိုချက်တွေထဲမှာတော့လေဟာနယ်ထဲမှာသုံးဖို့ပုံစံထုတ်မထားတဲ့ရက်စစ်ပစ္စည်းတွေကိုလည်းပြုပြင်အသုံးပြတာပါဝင်တယ်လို့အင်ဂျင်နီယာတွေကပြောပါတယ်။ F-Flop အဖွဲ့ရဲ့အင်ဂျင်နီယာAntoni Kopen ga akhu lo pyo ba dai
We bought just these cells and then we assembled them all together we pressed them all together with these packs
the battery တွေဒီအလုံးပေါင်းပြီးပြင်ဆင်ထားပါတယ်သူတွေကထိကပ်ပြီးစီထည့်ထားတဲ့ battery တစ်ခုလုံးရဲ့ကိုယ်တိုင်ပုံစံကို 3D printer ကထုတ်ပြီးအပြင်ကနေပြန်ပတ်ထားပါတယ်အလုပ်ဖြစ်မဖြစ်လဲမျိုးမျိုးစမ်းကြည့်ပြပါပြီအချိန်ကတော့ဒီ battery တွေလေယာဉ်နဲ့ထိတွေ့တဲ့အခါပေါက်ခွဲတာမျိုး battery တွေမီးလောင်သွားတာမျိုးဖြစ်တတ်ပါတယ်ဒါကြောင့်လဲဘက်ထရီကိုလေဖိအားထည့်ထားတဲ့ယင်အတွင်းပိုင်းထဲကိုထည့်ထားလိုက်ရင်ဒီလိုဖြစ်မှာမဟုတ်တော့တာသိကြပါတယ
်။ဒါပေမဲ့လဲဒီပြဿနာတစ်ခုတည်းကိုအင်ဂျင်နီယာတွေကဖြေရှင်းချင်တာမဟုတ်ပါဘူး။ Netherlands နိုင်ငံကအဖွဲ့တစ်ဖွဲ့ကတော့အလုံးဝအလုပ်ဖြစ်မဲ့ Hyperloop တည်ယူပို့ဆောင်ရေးစနစ်ကခရီးတိုလေယာဉ်ရွက်ရဲ့ခေတ်ကုန်ဆုံးသွားစီမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေလည်းဖြစ်လာလိမ့်မယ်လို့ပြောပါရယ်။ Delf Hyperloop အဖွဲ့သား Jellyvan Dazon ကတော့အခုလိုပြောပါရယ်။
These shortcomings are mainly in continental aviation. So like short distance aviation,
1500 ကျော်ဝေးရှိတဲ့မိသားစုတွေမှာတည်ပို့ဆောင်ရတဲ့ပတ်သက်ပြီးထိုးတက်မှုတွေလိုအပ်နေတယ်လို့ထင်ပါတယ်။ဒီလိုနေရာမှာ Hyperloop ကိုအသုံးပြုမှာပါ။ကီလိုမီတာ900ကျော်ဝေးဝန်းကျင်ရှိတဲ့ Amsterdam, Brussels, Paris လိုမျိုးတွေနဲ့ Amsterdam နဲ့ Berlin လိုမျိုးတွေကိုလည်းကူးလူးဆက်သွယ်နိုင်ပါလိမ့်မယ်။
SpaceX ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ် Hyperloop ကိုကမကရပြုစီစဉ်သူလည်းဖြစ်တဲ့ Elon Musk ကတော့ဒီပြိုင်ပွဲဟာသတ်မှတ်ချက်နဲ့နာမည်တွေကိုကျော်ဖြတ်ဖို့တွန်းအားပေးတာဖြစ်တယ်လို့အခုလိုပြောပါတယ
် This is what this competition is about is encouraging
ပို့ဆောင်ရေးစနစ်မှာပုံစံသစ်တွေအကြံဉာဏ်သစ်တွေထွက်လာဖို့အားပေးတဲ့အနေနဲ့ဒီပြိုင်ပွဲကိုကျင်းပတာပါမြို့ကြီးပြကြီးကလူတွေရဲ့လှူရှားသွားလာတဲ့ပုံစံတွေအကြီးအကျယ်ပြောင်းလဲသွားစေမဲ့အရာတွေလည်းဖြစ်ပါတယ်အဲ့ဒီလိုတိုးတက်ပြောင်းလဲမှုတွေအကြီးအကျယ်ဖြစ်လာတော့မယ်ဆိုတာကျွန်တော်လုံးဝယုံကြည်ပါတယ်
။ Elon Musk မြန်မာထားတဲ့ security account နဲ့ပေါ်ပေါ်နီကလာနေပြီဆိုတော့ဒီနေ့ပြန်ပွဲမှာတွေ့မြင်နေရပြီဖြစ်ပါတယ်ရှင
်။နန်းလောင်ပြောပြခဲ့တာပါ။ American ပြည်တော်စုမှာရွှေပြောင်းဝင်ရောက်နေထိုင်သူတွေကြားထုတ်ဝေနေတဲ့သတင်းစာလေးတွေကပုံမှန်အားဖြင့်တော့အခုလာမဲ့ဂျားကာလာရွေးကောက်ပွဲလို့သတင်းမျိုးကိုသိပ်ဖော်ပြလိမ့်မရှိပါဘူး။ဒါပေမဲ့သမ္မတဒိုနယ်ထရမ့်ရဲ့မူဝါဒနဲ့ပတ်သက်လို့လွှတ်တော်ဟာပူပြီးအရေးပါလာတာကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ရွှေပြောင်းဝင်လာသူတွေကြားမှာအရင်ကထက်စိတ်ဝင်စားမှုများလာပါတယ်။ Elizabeth Lee ရဲ့သတင်းလွှာကိုမအီတန်းစင်ပြောပြမှာပါ။
You know they're being threatened with arrest in
Los Angeles မြို့အခြေစိုက်ရွှေ့ပြောင်းချေစာနေထိုင်သူတိုင်ဝိုင်းတွေအတွက်အတန်လွတ်သကဝိုင်းစီစဉ်သစ်ဖြစ်တဲ့ Impact စီစဉ်ကိုတာဝန်ယူတင်ဆက်သူကတော့အာဖရိကအလဲပိုင်းကင်မရူးနိုင်ငံကရွှေ့ပြောင်းချေစာနေထိုင်သူပမလာအန်ချင်ဝင်ဖြစ်ပါတယ
် Now immigrants are aware that in that
ရွေးကောက်ပွဲတွေကအကျိုးဆက်တွေရှိတယ်ဆိုတာကိုရွှေ့ပြောင်းချေစာသူတွေအခုခါသိလာနေကြပါပြီ
လူဝင်မှုကြီးကြပ်ရေးပိုင်းဆိုင်ရာ Trump ရဲ့မူဝါဒတွေကြောင့်အာဖရိကရွှေ့ပြောင်းနေထိုင်သူအတိုင်းဝိုင်းပါဝင်တခြားရွှေ့ပြောင်းနေထိုင်သူတိုင်ဝမ်တွေကလည်းအာရုံစိုက်လာတဲ့အကြောင်း impact အတန်းလွဲ့အစီအစဉ်ကဖမလာအန်ချန်ကပြောပါတယ်
Talk about how it affects you personally to pay attention
so ဒီကောက်ပွဲတွေကတယောက်ချင်းစီအပေါ်တက်ရောက်နိုင်တာတွေကိုပြောတဲ့အခါမျိုးမှာပိုးပြီးတော့အာရုံစိုက်လာကြပါတယ်အာဖရိကတိုက်ကလာကြသူတွေအတွက်တကယ်အရေးကြီးတာကကျန်းမာရေးစောင့်ရှောက်မှုနဲ့တရားဝင်နေထိုင်ခွင့်ပါအာဖရိကတိုက်ကဆောင်ရွက်စရမ်းမရှိဘဲလာနေတဲ့သူတွေအများကြီးရှိပါတယ်
Los Angeles အခြေစိုက် Spain စကားပြောနေစဉ်ထုတ်တဲ့သတင်းစာ La Opinion ကလည်းပြီးခဲ့တဲ့နှစ်တွေကရွေးကောက်ပွဲတွေကြောင်းထူးထူးခြားခြားပြောင်းလဲလာတယ်မရှိခဲ့ပေမဲ့လည်းဒီနှစ်မှာတော့အပြောင်းလဲတွေနဲ့ကြုံနေရတဲ့အကြောင်း Editor ချုပ် Gabriel Lana ကပြောပါတယ်
Completely different and due to
တကုန်းနဲ့ပြောရရင်တော့ Trump ပေါ့ Spain စကားပြောနိုင်ငံတွေကလာတဲ့ရွှေပြောင်းအခြေချနေထိုင်သူတွေအတွက်တော့နိုင်ငံရေးငလျင်ကြီးလှုပ်သွားသလိုပါပဲ
American တွင် Spain ဘာသာစကားပြောသတင်းမီဒီယာတွေမှာ American လူဝင်မှုကြီးကြပ်ရေးအရှိတွေကလိုက်ဖမ်းပြီးတော့နေရဲ့ရင်းကိုပြန်ပို့တဲ့သတင်းတွေနဲ့ပဲပြည်နေပါတယ
် Position himself as a foe
Mexico ကလာတဲ့ရွှေပြောင်းနေထိုင်သူတွေကိုဒုစရိုက်သမားတွေမဒိန်ကောင်တွေဆိုပြီး Trump ကမဲဆွယ်ပွဲအစမှာပြောလိုက်ကြတဲ့က Trump ကရန်သူနေရာရောက်သွားတာပါထရန့်ပေါ်ပြင်းထန်တဲ့စက်ကျင်တုံ့ပြန်တဲ့တွေထွက်လာပါတယ
်လွတ်တော်ကြားကလာရွေးကောက်ပွဲကြောင့်ဒီမိုကရက်တွေလွတ်တော်မှာနေရာပိုရလာနိုင်ရဲ့ဆိုပေမဲ့လည်း Republican တွေကလည်းဆက်ပြီးတော့နေရာယူထားနိုင်တဲ့အလားအလာတွေရှိနေပါတယ်တရုတ်ဘာသာနဲ့ထုတ်ဝေတဲ့ Wall Journal က Vincent Chan ကတော့အခွန်စနစ်ပြုပြင်ပြောင်းလဲရေးစီးပွားရေးလူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုအယုံဆိုင်မယ်လို့လည်းဆိုထားပါတယ
်တရုတ်ကလည်းဒီ次的选举的结果
လွတ်တော်ရွေးကောက်ပွဲရလာသမတ်ထရန့်ကိုယုံကြည်မှုပေါ်ဆုံးဖြတ်တဲ့မဲဖြစ်လာဖို့များပါတယ်
စပိန်စကားပြောသူတွေတရုတ်စကားပြောသူတွေလိုပဲဗီယက်နမ်ရွှေ့ပြောင်းနေထိုင်သူတွေအတွက်အဓိကအာရုံစိုက်ထုတ်ဝေနေတဲ့ငွေဗီယက်ဗီယက်နမ်နိုင်စင်ထုတ်တဲ့င်းစာကအစုံဂျိုကတော့ဂျားကာလာရွေးကောက်ပွဲတွေကဗီယက်နမ်လူမျိုးရွေးကောက်ပွဲဝင်တဲ့သူတွေအတွက်အားသာချက်ရှိတဲ့အကြောင်းပြောပြပါတယ
် Historically Vietnamese candidate do well in midterm election because
ဆင်းလာအဖြစ်သက်တမ်းဝဲရွေးကောက်ပွဲတွေမှာအမေရိကန်တွေနဲ့ဗီယက်နမ်မဆန္ဒရှင်တွေကပူများလေရှိတဲ့အတွက်ဗီယက်နမ်ကူဇလရီကအချိန်နဲ့ပူကောင်းတတ်ပါတယ
်။နိုဝင်ဘာရွေးကောက်ပွဲမှာတော့ရွှေပြောင်းနေထိုင်သူတာဝိုင်းကမဲဆန္ဒရှင်တွေကြောင့်ပဲရလက်အပြောင်းလဲကြီးတွေဖြစ်ကောင်းဖြစ်သွားနိုင်ပါတယ်ရှင်
။မိုင်းအတန့်စင်ပြောပြခဲ့တာပါခင်ဗျာ။ဒီကနေ့ည9:00 VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါမြမရေးရဆွေးနွေးကမ်းမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့ကဂျူးဖျားကျောင်းတစ်ခုမှာမနစ်စနေနေ့ကဝိပုစုထောင်းခြင်းအတွင်းတနတ်သမားကဒီဂျူးတွေအလုံးတေးချရမယ်လို့အော်ဟစ်ပြီးမြင်းမြရပြစ်ခတ်တာကြောင့်12ဦးသေဆုံးခဲ့ရပါတယ်တိုက်ခိုက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တအူအပါအဝင်6ဦးဒဏ်ရာရရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒဏ်ရာရသူတွေကအရက်သား2ဦးရဲ့အခြေအနေကတော့စိုးရိမ်ရတယ်လို့လည်းပြောဆိုထားပါတယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့သူတွေစီပောက်ကွဲစေတတ်တဲ့ပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73ထုတ်ပေးပို့ခဲ့တယ်ဆိုတဲ့ဆွတ်ဆဲချက်နဲ့တောက်ချန်ကြီးကဖမ်းဆီးခံထားရသူကိုပထမဆုံးအချိန်ရုပ်ထုတ်တော့မှာဖြစ်တယ်လို့ရဲရာရှိတွေကိုကိုးကားပြီးတော့သတင်းမီဒီယာတွေကဖော်ပြနေကြပါတယ်မာလီနိုင်ငံမှာမနစ်စနေနေ့ကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်2ဦးကြာဆုံးပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်တင်ပုတ္တုဒေတာရင်းကဘားရွာထဲမှာကုန်တင်ကားကြီးတွေနဲ့လက်နက်ကန်တွေကဒုံးကျည်တွေဆက်တနတ်တွေတခြားဖောက်ခွဲတိုက်ခိုက်ရေးပစ္စည်းတွေနဲ့တိုက်ခိုက်တာကိုကုလသမဂ္ဂငြိမ်းချမ်းရေးတိုင်တက်တွေကတွန်းလှန်ခဲ့ရတယ်လို့ငြိမ်းချမ်းရေးဒိတ်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။မာလီနိုင်ငံမော့ဖ်တီဒေတာရင်းကိုနာမှာငြိမ်းချမ်းရေးဒိတ်တက်ဖွဲ့တွေရဲ့ရင်နှင်းကလည်းဘုံပေါ်မှာဖျက်ဆီးမောင်းနှင်ခဲ့ပြီးတဲ့နောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်မှာတော့တူဂူနိုင်ငံကငြိမ်းချမ်းရေးထိန်တက်ဖွဲ့ဝင်အတော်များများထံရရသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တည်င်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech စောင့်ညက်ဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ line to meter 7925ဒုဟန်ဒီထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။နောက်ထပ်2နာရီကြာည9:00မှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်အောင်ပ
This program has come to you from the Voice of America, Washington.
်